Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ17ရက်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိဘိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းမှာကြားမယ်စိတ်ဝင်စားစရာသတင်းတွေမှာဆိုရင်တော့ဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့ဟားမတ်နဲ့အစ္စရေးတို့ကြမ်းဖက်တိုက်ခတ်မှုတွေကိုချက်ချင်းရပ်တန့်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုလိုက်ပါတယ်လူညုံရေးအခြေအနေတွေကိုစိတ်ပူရတဲ့အတွက်ကုလသမဂ္ဂကလွှတ်ထားတဲ့လိဗျားနိုင်ငံကိုလွှတ်ထားတဲ့ထောက်ပံ့ရေးမစ်ရှင်အဖွဲ့ရဲ့အရေးအတွက်ကိုချော့ချလိုက်ပါတယ်မလေးရှားနိုင်ငံမှာတော့အလုပ်လုပ်နေတဲ့မြန်မာအလုပ်သမားတယောက်ထပ်ပြီးတော့ဗုဒ္ဓဟူးနေ့ညမှာဓာတ်တရားနဲ့တည်ဆုံးနေကြကိုတွေ့ရပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့တူပြောပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင် Unity Channel သတင်းသမား9ဦးကိုမနေ့ကထောင်ဒဏ်10နှစ်စီချလိုက်တဲ့အပေါ်မှာအခြေအနေတွေကိုစိုးရိမ်မိတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောလိုက်ပါတယ
် Amnesty International is extremely concerned about the deteriorating human rights situation in Myanmar.And the latest
နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့တာဝန်ရှိသူတို့ပြောသွားတာပါသတင်းစီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်မဟာတဏိဒုက္ခကြောင်းတော်အငင်းပွားမှုနဲ့ဆွဲချက်တင်ခံထားရတဲ့တန်ဃာတော်၅ပါးရဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်
ဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့အစ္စရေးနဲ့ဟားမတ်စစ်သွေးကြွတွေအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဘေဘက်ကမှတိုက်ခိုက်မှုကိုရပ်တန့်ပေးမဲ့လက္ခဏာမျိုးမတွေ့ရပါဘူး။ကုလသမဂ္ဂလူညုံရေးကောင်စီအရေးပေါ်အစည်းအဝေးမှာမစ္စတာဘန်ကီမွန်းကအစ္စရေးကိုဟားမတ်အဖွဲ့နှစ်ဖွဲ့စလုံးအနေနဲ့အဆုံးစွန်ဆုံးတီးခန့်မှုရှိကြဖို့နောက်ပြီးတိုက်ပွဲတွေကိုရပ်တန့်ပေးဖို့တိုက်တွန်းလိုက်ပါတယ်။အစ္စရေးကတတိယနေ့အဖြစ်ဂါဇာမှာရှိတဲ့ယာနဲ့ချီတဲ့ဟားမတ်ပစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကအပြစ်ရပ်ဖို့အတွက်အစီအစဉ်မရှိဘူးလို့လွှတ်တော်ကော်မတီတရက်ကိုပြောကြားခဲ့ပါတယ်ဟားမတ်အဖွဲ့ကလည်းအစ္စရေးရဲ့တယ်လီဗီဇင်ဂျေရုဆလင်မြို့တွေကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေပါတယ်ဒါပေမဲ့အစ္စရေးရဲ့ဒုံးခွင်ဒုံးစနစ်နဲ့ရော့ကက်အများစုကိုပစ်ချနိုင်ခဲ့ပါတယ်အစ္စရေးဘက်ကတေဆုံးထိခိုက်မှုမရှိဘူးလို့ဆိုပါတယ်ဂါဇာဘက်ချမ်းမှာတော့အစ္စရေးရဲ့တိုက်ခတ်မှုကြောင့်လူပေါင်း85ဦးသေဆုံးခဲ့ပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုပါတယ်။သေဆုံးသူတွေထဲမှာစစ်သွေးကြွတွေတမကရက်သားတွေအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ပြောပါတယ်။ဂါဇာမှာအရက်သားတွေသေဆုံးရတဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကပြစ်တင်ပြောဆိုလိုက်ပါတယ်ခင်ဗျာ
။ဇူလိုင်လဆမ်းမှာတက်တန်းကုန်ဆုံးသွားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွက်ထွေတမတွေနဲ့ယူကရိန်းအစိုးရကြားကအပြစ်ခတ်ရဆဲရေးပြန်လည်လှုပ်ဆောင်ဖို့ဂျာမနီပြင်သစ်နဲ့ရုရှားနိုင်ငံကအကောင်ဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့ရုရှားသမ္မတဗလာဒီမီပူတင်တို့သုံးဦးကြာသပတေးနေ့ကတယ်လီဖုန်းနဲ့သုံးပွင့်ဆိုင်ဆွေးနွေးပြီးအဲ့ဒီလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာနိုင်ငံရေးသဘောတူညီချက်အများဆုံးရအောင်ဆွံ့ရရေး OSCE လို့ခေါ်တဲ့ဥရောပတိုက်အတွင်းလူညိုရင်းနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆွံ့ရရေးအဖွဲ့ကြီးရဲ့ကြီးကြပ်မှုနဲ့ယူကရိန်းရုရှားနယ်စပ်ကိုစောင့်ကြည့်နိုင်မဲ့အစီအစဉ်ချမှတ်ရေးနဲ့ဖန်ဆီးခံထားရတဲ့တရားခံတွေပြန်လွတ်ပေးရေးကိစ္စတွေကိုခေါင်းဆောင်သုံးဦးကြားဆွေးနွေးပြခဲ့တယ်လို့ပြင်သစ်သမ္မတဖန်ဆွာအိုလန်းရဲ့ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားလိုလာတဲ့ခွဲထွေသမားတွေတွေ့ဆုံဆွေးနွေးရေးစကားဝိုင်းကိုရောက်လာအောင်ယူကရိန်းရုရှားနယ်စပ်ဒေသကိုအသေးချာထိန်းချုပ်နိုင်ရေးတို့အတွက်သမ္မတပူတင်အနေနဲ့နီလန်ပေါင်းစုံအသုံးပြုပြီးဆောင်ရွက်ပေးဖို့ပြင်သစ်သမ္မတနဲ့ဂျာမန်ဝန်ကြီးချုပ်တို့ကတောင်းဆိုခဲ့တယ်လို့ဆိုပါတယ်။တပုန်ခွဲထွေသမားတွေကိုရုရှားကလက်နက်တွေထောက်ပံ့ပေးနေတယ်လို့ယူကရိန်းအစိုးရကဆွတ်ဆွဲပြောဆိုနေပြီးအဲ့ဒီဆွတ်ဆွဲချက်တွေကိုရုရှားဘက်ကပယ်ချထားပါတယ်။
လုံခြုံရေးအရာစေ့ပူရတဲ့အတွက်ကုလသမဂ္ဂအနေနဲ့လီဗျားနိုင်ငံကိုပို့လွှတ်ထားတဲ့အကူအညီထောက်ပံ့ရေးမစ်ရှင်အဖွဲ့ရဲ့အရေးအတွက်ကိုလျှော့ချလိုက်ပါတယ်။တလအချင်းယူပြီးတော့မြေပြင်လုံခြုံရေးအခြေအနေတွေကိုလေ့လာဆန်းစစ်ခဲ့ပြီးတဲ့နောက်ဒါဇင်နဲ့ချီတဲ့ကုလသမဂ္ဂအမှုတန်းတွေကိုရွှေ့ပြောင်းဖို့ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်း Unsmil အဖွဲ့ရဲ့ပြောခွင့်ရသူ Smia Gottesca ကြာသပတေးနေ့မှာပြောဆိုပါတယ်။ချင်းချောက်မှုတစုံတရာကြောင့်အခုလိုအရေးအတွက်ကိုလျှော့ချတာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။အာနာရှင်မိုမဂရာဖီဖြုတ်ချတည်ဆုံးခဲ့ပြီးတဲ့နောက်လီဗျားနိုင်ငံအတွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့အာနာဘိုင်တွေကိုကူညီထောက်ပံ့ပေးဖို့ Unsmil အဖွဲ့ကိုကုလသမဂ္ဂလူမျိုးရေးကောင်စီက2012ခုနှစ်အတွင်းမှာတည်ထောင်ခဲ့တာပါအဲ့ဒီမစ်ရှင်ရဲ့တာဝန်ကတော့ဒီမိုကရေစီအတွင်ကူးပြောင်းရေးကိုကူညီဖို့နဲ့ လက်နက်တွေကိုလုံခြုံစိတ်ချစွာရှိရေးနောက်ပြီးတော့လူအခွင့်အရေးအကာအကွယ်ပေးဖို့စတာတွေပါဝင်တယ်လို့ဆိုရတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာသူထက်တန်ရုပ်ဖြစ်စေတဲ့ပြည်ရင်းစစ်ဖြစ်ပေါ်နေတာလေးနှစ်ရှိလာတဲ့အချိန်မှာပဲဝိုင်းရင်တန်တမန်တူဦးဖြစ်တဲ့စတက်ဖန်ဒီမစ္စတူရာကိုစီးရီးယားနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကခန့်အပ်တာဝန်ပေးလိုက်ပါတယ်ဆွီဒင်နိုင်ငံသားဒီမစ္စတူရာဟာကမ္ဘာတလွှာပြဿနာအများဆုံးဒေသတွေအပါအဝင်ကုလသမဂ္ဂမှာတန်တမန်ရေးရာတာဝန်အများအပြားကိုနှစ်ပေါင်း30ကျော်ထမ်းဆောင်မှုသူလည်းဖြစ်ပါတယ်သူအနေနဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်တယ်လို့အီရန်နဲ့လက်ဗနွန်နိုင်ငံတွေမှာလည်းတာဝန်ထမ်းဆောင်မှုသူဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမကြီးစမန်တာပါဝါနဲ့သဘောထားပြောင်ပြောင်းနဲ့စီးရီးယားညွန်ပေါင်းအဖွဲ့တို့ကလည်းဒီမစ္စတူရာကိုအခုလိုတာဝန်ပေးရလိုက်တဲ့အပေါ်ကြိုဆိုလိုက်ကြပါတယ်စီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးအတွက်နနစ်ကြာကြိုးပမ်းမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလတုန်းကယာရုကနေအနားယူသွားတဲ့လက်တာဘရာဟီမီနေရာမှာဒီမစ္စတူရာကအစထုတ်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ကမနက်ကင်းနိုင်ငံကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ခင်ဗျာမလေးရှားနိုင်ငံမှာအလုတ်လုတ်ကိုင်းနေတဲ့မြန်မာအလုတ်သမားတဦးဒါဒံယာရီနဲ့တေဆုံးနေတာကိုတွေ့ရတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါတယ်အလောင်းကိုကွာလာလမ်ပူမြို့ရဲ့အပြင်ဘူကစ်ပူချောင်းမှာရှိတဲ့မာဂျူဂျာယာစစ်မှုဇုံအတွင်ဗိုလ်ထူးနေညကတွေ့ရှိခဲ့တဲ့အကြောင်းဆူဘန်ဂျာယာရဲတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲယာဟာယာရမ်လီကပြောဆိုပါတယ်မြန်မာလူမျိုးဖြစ်တဲ့ပြေဟင်းလို့ယုံကြည်ရသူအသက်40ခန့်အရွယ်ရှိတဲ့အမျိုးသားကိုည9နာရီခွဲအချိန်အရက်ထက်ကအိမ်ဆိုင်တဆိုင်ရဲ့ရှိမှတွေ့ရနေလဲနေတာကိုလက်ကြတေဆုံးနေရကိုတွေ့ရတဲ့အကြောင်းသူ့ရဲ့လက်ရပဲနန်ကြားနဲ့လက်ဝဲပဲလက်ပင်နောက်ပြီးတော့ဥကောက်မှာဓာတ်ဒဏ်ရာတွေတွေ့ခဲ့ရတယ်လို့ရေးတပ်ဖွဲ့ကပြောတဲ့အကြောင်း Star Online Internet သတင်းမှာရေးသားထားပါတယ်သူ့ကိုလူအုပ်စုတစုကဝိုင်းဝန်းပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယူဆရတဲ့အကြောင်းနဲ့လူသတ်မှုနဲ့အမှုဖွင့်အရေးယူစုံစမ်းနေတယ်လို့ရဲကဆိုပါတယ်လွန်ခဲ့တဲ့၁၀ရက်အတွင်းမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား၄ဦးတိုက်ခိုက်တပ်ဖြတ်ခံခဲ့ရတယ်လို့တေဆုံးသူမြန်မာနိုင်ငံသားတွေကိုတရားပေးနေတဲ့မလေးရှားနိုင်ငံကပုံးမြို့နယ်အခြေစိုက်ခွန်ညက်သားသမီးနိုင်ရေးကူညီမှုအသင်းကပြောတဲ့အကြောင်း AWR Online စာမျက်နှာမှာမနေ့ကရေးသားထားပါတယ်တေဆုံးသွားတဲ့မြန်မာနိုင်ငံသား၄ဦးစလုံးဟာဓာတ်ဒဏ်ရာတွေနဲ့တေဆုံးသွားခဲ့ကြတာဖြစ်ပြီးအုပ်စုတစ်ခုရဲ့စုဖွဲ့တိုက်ခိုက်မှုမျိုးဖြစ်နေတယ်လို့ယူဆရတဲ့အကြောင်းနိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးစံဝင်းကပြောဆိုတယ်လို့ဆိုပါတယ်ဒီလာတဲ့မလေးရှားနိုင်ငံအတွင်းမြန်မာနိုင်ငံသားတွေစစ်တိုက်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမန္တလေးမြို့မှာဖြစ်ပွားသွားတဲ့ဘာသာရေးပြစ်ပတ်ခါတွေနဲ့ဆက်နွယ်နေတယ်လို့မလေးရှားရောက်မြန်မာအလို့သမားတွေကထင်မြင်ယူဆနေပြီးတော့ထပ်မံဖြစ်ပွားမှာကိုလည်းစိုးရိမ်နေကြတယ်လို့အဲ့လိုအသက်ခံရတဲ့သတင်းတွေဟာလည်းမလေးရောက်မြန်မာနိုင်ငံသားအလို့သမားတွေကြားမှာခြောက်ခြားစရာတွေဖြစ်နေတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာဆန့်ကျင်ဘက်အစွန်ရောက်အဖွဲ့တချို့ကမြန်မာနိုင်ငံသားတွေပေါ်အကြမ်းဖက်တိုက်ခိုက်တာမျိုးတွေလုပ်နေတာကိုသတင်းရတဲ့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့စစ်တပ်မှုတို့ကမလေးရှားနိုင်ငံသားကြီးနဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ပြီးတော့မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်မှုပေးဖို့နဲ့ဖြစ်ပွားနေတဲ့အမှုတွေကိုဖော်ထုတ်အရေးယူပေးဖို့မြစ်တာရပ်ခံခဲ့တယ်လို့မနေ့ကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံသားတွေကိုလည်းတွာလာနေထိုင်ရမှာဆင်ကျင်ယူဆိုင်ကြဖို့သတိပေးနှိုးဆော်ထားတယ်လို့သိရပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရလက်ထက်ကတပ်ဖြတ်ခံရရသူတွေအတွက်အမတ်ရအောင်မွေပွဲရုပ်တုတစ်ခုကိုခမာနီတွေလက်ထက်ကညှဉ်းပန်းနှိပ်စက်တဲ့အခြေစခန်းတစ်ခုနေရာမှာတိစောက်သွားဖို့ကမ္ဘောဒီးယားယဉ်ကျေးမှုဝန်ကြီးဌာနနဲ့ကုလသမဂ္ဂကြော်တော်နောက်ခံပေးထားတဲ့ခမာနီခုံရုံးအဖွဲ့တို့ကြာတာပရိနေကသဘောတူလိုက်ကြပါတယ်။အရင်ကစာတင်ကြောင်းကိုညှဉ်းပန်းနှိပ်စက်တဲ့အခြေစခန်းအဖြစ်ခမာနီတွေကအသွင်ပြောင်းခဲ့ပြီးအခုတီယိုစလန်လူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအကြောင်းပြတဲ့လောက်ထားတဲ့နေရာမှာဗုဒ္ဓဘာသာဝင်တို့ရဲ့ထုံတမ်းအစဉ်လာနဲ့အညီပြတဲ့တစ်ခုတိစောက်သွားမှာဖြစ်ပါတယ်။အဲ့ဒီနေရာမှာခမာနီတွေရဲ့လက်ချက်ကြောင့်လူပေါင်း 12,000 ကျော်တေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ဒီအောက်မေ့ပွဲရုပ်တုဟာခမာနီခုံရုံးအတွက်အရေးပါတဲ့မကြောက်တစ်ခုဖြစ်တယ်လို့ခုံရုံးအဖွဲ့ရဲ့ယာယီအုပ်ချုပ်ရေးမှူးခရန်တိုနီကကြာတာပရိနေကပြုလုပ်တဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောကြားလိုက်ပါတယ်။အဲ့ဒီအမတ်ရအောက်မေ့ပွဲရုပ်တုတိစောက်ဖို့အတွက်ကိုလာကြာမှာဖြစ်ပါတယ်။ခမာနီရဲ့ညပနေဆက်မှုကိုခံခဲ့ရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကရောကြီးပေးဖို့တောင်းဆိုနေသလိုအမတ်ရအောင်မွေပွဲအစအဦးတွေတိစောက်နေတာတိစောက်တာနဲ့သူတို့အတွက်ကြားမာရေးစောင့်ရှောက်ရေးဌာနတွေနိုင်ငံအဝန်ဖွင့်လှစ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ
်တရုတ်နိုင်ငံဟာအခုသတင်းပတ်အတွင်းဘေကျင်းမြို့မှာကျင်းပတဲ့အဆင့်မြင့်တွစ်ဆုံမှုနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုပေါ်အင်တာနက်ကနေတဆင့်တူလျော်လုတ်တယ်ဆိုတဲ့ဆွတ်ဆွဲချက်အစ်စ်တွေနဲ့ရင်ဆိုင်နေရပါတယ်ထိတ်တန့်အမေရိကန်အစိုးရအရာရှိတွေကိုကူကားပြီးတော့နယူးယောက်တိုင်းသတင်းလာကဘောရုနဲ့ရေးသားရမှာတရုတ်နိုင်ငံကအင်တာနက်ခိုးယူနှောက်ယှက်သူတွေကအမေရိကန်အစိုးရရဲ့ အမှုရမ်းတွေရဲ့ကိုယ်ရေးအချက်လက်တွေကိုထိန်းသိမ်းထားတဲ့ကွန်ရက်အတွင်းကိုချိုးဖောက်ဝင်ရောက်ခဲ့ကြတယ်လို့ဆိုပါတယ်ခင်ဗျာ
Direct from Washington The Voice of America The VOA
ဆက်လက်ပြီးတော့ Unity Channel သတင်းသမား5ဦးကိုမနေ့ကထောင်ဒဏ်10နှစ်စီထားမှတ်လိုက်တဲ့သတင်းကိုပြောပြမှာပါဒီမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကတာဝန်ရှိသူတဦးကတော့ဒီလိုပြင်းထန်တဲ့ပြစ်ဒဏ်ချမှတ်လိုက်တဲ့ပုံမှာစိတ်ပြက်ရကြောင်းနဲ့စာနယ်ဇင်းသမားတွေအနေနဲ့မလုံခြုံမှုနဲ့အကာအကွယ်မဲ့မှုကိုခံစားရစေနိုင်ကြောင်းပြောဆိုလိုက်ပါတယ် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ပြည်ရင်းထုတ်ဂျာနယ်တစ်စောင်ဖြစ်တဲ့ Unity Journal မှာဒီနှစ်ဇန်နဝါရီလကမကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးသတင်းဖော်ပြခဲ့တာကြောင့်ဂျာနယ်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖေဖော်ဝါရီလကဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဖမ်းဆီးထားသူတွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်အပြစ်ဒဏ်ချမှတ်ခဲ့တယ်လို့ဦးတင်ဆန်းရဲ့ရှေ့နေဦးကျော်လင်းကအခုလိုပြောပါတယ်
ဥဒိသာမဲကျတဲ့လေးဟုတ်ကဲ့အားလုံးအားရအဲသူတို့နိုင်ငံတော်တွေကဥဒိပုံချမ်းမှုပြုလွန်နေပေါ့ဗျာခဏစ်၁၀နှစ်ပါတော့အလူရပါတာပေါ့သူတို့နောက်မှထောင်နေပါတယ်ပြောင်းလာလို့ဟုတ်ကဲ့အကုတ်ကခရိုင်တရားကိုခရိုင်တဲ့ကောင်အယူကတော့ပြက်လို့ရသေးတာပေါ့ဗျာအယူကတိုင်းအဆင့်ပြီးလို့ရှိရင်တခါဆက်ပြီးကျွန်တော်တို့နိုင်ငံတော်တရားဥပဒေပြက်လို့ရတယ်ဟုတ်ကဲ့
ဒီနေ့စီရင်ချက်ချမှတ်ခံရသူတွေကတော့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းပေါင်းမြို့နယ်သတင်းတောက်ကိုလူမော်နိုင်ရန်ကုန်အခြေစိုက်သတင်းတောက်တွေဖြစ်တဲ့ကိုရာစာဦးကိုပိုင်တက်ကျော်နဲ့ကိုစီသူစိုးတို့ဖြစ်ပါတယ်ဒီလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအမှုတွေတွေကဆန္ဒရှိတယ်ဆိုရင်အယူခံဝင်ဖို့ကိုဆောင်ရွက်သွားမှာဖြစ်တယ်လို့ဦးကျော်လင်းကဆက်ပြောပါတယ
်တို့အမှုတွေကဆန္ဒရှိတယ်ဆိုကျွန်တော်လုပ်ပေးရမှာပေါ့ဗျာဒါပေမဲ့ပထမအဆင့်ကတော့မပြောလင်းဘူးဗျာဒုတိယအဆင့်ကတော့နည်းနည်းပြောလင်းတယ်
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအဖွဲ့ဝင်တဦးဖြစ်တဲ့ဦးစောသက်ထွေးကတော့ဒီလိုပြစ်ဒဏ်ချမှတ်တဲ့အပေါ်စိတ်ပျက်မိကြောင်းအခုလိုပြောပါတယ်
မြန်မာနိုင်ငံစာနယ်ဇင်းကောင်စီကအဲဒီ Unity သတင်းတောက်အနေနဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်နှစ်ရက်ကဥက္ကဋ္ဌတွေစီရဲ့တော့ကာကွယ်ဝင်ကြီးဌာနရဲ့နိုင်ငံတော်စတရက်စီရဲ့ကျွန်တော်တို့စာရေးသားပေးဖို့ခဲ့ပါတယ်အခုလိုနိုင်ငံတော်လေးဝက်ချက်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်ရပေါ်မှာကျွန်တော်တို့အနေနဲ့ရင်းခုန်ခြင်းဆုံးဖြတ်ခြင်းမပြုလို့ဘူးဒါပေမဲ့ဒါဒီမိုကရေစီပြုပြင်ကြောင်းလဲရေးကာလမှာဖြစ်နေတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်နားလည်မှုမပြည့်ရွေးဖို့အတွက်ကိုဒီဖြစ်ရပေါ်မှာမီဒီယာသမားတွေပေါ်မှာညံ့ညံ့တာတာစင်စားဆုံးဖြတ်ပြီးတော့မြစ်တက်ရက်ခံစားကျွန်တော်တို့ပြေးပို့ခဲ့ပါတယ်အဲ့ဒါနှစ်ကြိမ်ပြေးပို့ခဲ့ပါတယ်ဒါပေမဲ့နှစ်ကြိမ်ပြေးပို့ခဲ့မယ်အခုလိုမျိုးပြင်းထန်တဲ့ထောင်နေအနေနဲ့အခုလိုချမှတ်လိုက်တဲ့အပေါ်မှာကျွန်တော်တို့စံတဲ့စင်းကောင်စီကတော်တော်ကိုစိတ်ပြေရပါတယ်နောက်တစ်ခုကဒီစုံရမနိုင်အနေနဲ့ကျန်တဲ့နေပယ်တွေနဲ့ထိစပ်ပြီးတော့တိုင်းပြည်အတွက်သွားဖို့ဆိုတဲ့နေရာမှာအခုလိုဖြစ်ရနေရတယောက်နဲ့တယောက်ကြားမှာယုံကြည်မှုရောပါစေလို့ယူဆပါတယ်
ဒီလိုချမှတ်ခံရတာဟာမီဒီယာဥပဒေနဲ့ပတ်သက်ပြီးဤဥပဒေမပြဋ္ဌာန်းနိုင်သေးတာကြောင့်စာနယ်ဇင်းသမားတွေကိုအကာအကွယ်မပေးနိုင်တာဖြစ်တယ်လို့လည်းဆက်ပြောပါတယ်
။မီဒီယာသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့မီဒီယာဥပဒေရေးဆွဲဖို့ဆရာတို့ကိုယ်တိုင်စိတ်ကြိုက်ဖွဲ့စည်းပြီးလုပ်ဆောင်ပါလို့ပြောတဲ့အတွက်ကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်။ဒါပေမဲ့အခုကျွန်တော်တို့ကစာနယ်ဇင်းကောင်စီကနေပြီးတော့အဓိကလုပ်ငန်းတာဝန်ဖြစ်တဲ့မီဒီယာဥပဒေကိုလည်းရေးဆွဲခဲ့တယ်။တွတ်တော်နေရာလုံးမှာလည်းအခုဆိုလို့ရှိရင်သဘောတူဆုံးဖြတ်ပြီးပြီသမရာလည်းလက်မှတ်ရေးထိုးပြီးဒါပေမဲ့မီဒီယာဥပဒေအသက်မဝင်သေးဘူးလို့ပြောတယ်။အကြောင်းလဲဆိုတော့ဤဥပဒေမရေးဆွဲရသေးလို့ဆိုပြီးတော့အချိန်ဆွဲထားခြင်းကိုခံရပါတယ်။အဲ့ဒါကြောင့်မီဒီယာသမားတွေကဝယ်မဲ့တယ်ဖြစ်နေပါတယ်။တကယ်လို့တော့မီဒီယာဥပဒေရှိနေရင်မီဒီယာဥပဒေအကာအကွယ်ပေးရင်ဒီလိုပြင်းထန်တဲ့ပြစ်ဒဏ်တွေရေးဆန်းရဖို့မရှိပါဘူ
း။ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းအပါအဝင်သတင်းတောက်၄ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ပေါက်ကြားစေမှုဆိုင်ရာဥပဒေနဲ့ဖမ်းဆီးထိန်းသိမ်းထားချိန်ကတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းမြန်မာအစိုးရရဲ့ကင်တွယ်ပုံတွေကိုစောင့်ကြည့်နေခဲ့ကြပါတယ်။ဒီလ၄ရက်နေ့ကတော့မကွေးမြို့ပညာရေးဌာနကတရားလိုပြုပြီးဝတ္တရားနှောက်ယှက်မှုပုံမှန်353ပိုင်းနဲ့ကျူးလွန်မှုပုံမှန်488တို့နဲ့တရားစွဲဆိုပြီးထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ DVB သတင်းတောက်ကိုစောဖေကိုလွှတ်ပေးခဲ့ပါတယ်။ဒီလိုလွှတ်ပေးတာဟာဒီအမှုကိုယူခံဝင်ရမှာ3လအထိရှော့ချပေးခဲ့ပြီးပြည်တံကြားခံရဲ့ပြေးခဲ့တာကြောင့်လွှတ်ပေးခဲ့တာဖြစ်ပါတယ်
။ VOE သတင်းတောက်ကိုမိုးစောပါရှင်အခုလို Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ရောက်တူကိုထောင်ဒဏ်10နှစ်စီချမှတ်လိုက်တဲ့အတွက် Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေပေါ်အထူးစိုးရိမ်ပူပန်ကြောင်းနဲ့ဒါဟာမြန်မာနိုင်ငံမှာလွတ်လပ်စွာဆန္ဒပေါ်ထုတ်ခွင့်အတွက်အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်အပြည့်အစုံကတော့ Amnesty ရဲ့အာရှရေးရာညွှန်ကြားရေးမှူးတီကူးမောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့ကြေညာချက်ဟာ Unity Channel ကအမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတောက်၄ယောက်ပေါင်း၅ယောက်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ပကုတ်ကူ KI တရားရုံးကမနေ့ဇူလိုင်လ၁၀ရက်နေ့မှာထောင်ဒဏ်၁၀နှစ်ပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေကဖြစ်တင်ဝေဖန်မှုတွေတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်လာနေတဲ့အထက်ကနောက်ဆုံးထွက်ပေါ်လာတာလည်းဖြစ်ပါတယ်Unity Channel သတင်းတောက်တင်နဲ့အမှုဆောင်အရာရှိတို့ကိုအလုတ်ကျန်းတဲ့ထောင်ဒဏ်၁၀နှစ်စီချမှတ်လိုက်တာဟာမြန်မာနိုင်ငံမှာလွတ်လပ်စွာပေါ်ထုတ်ပြောဆိုခွင့်အတွက်အမောင်လွှမ်းတဲ့နေ့တစ်နေ့ဖြစ်တဲ့အကြောင်း Amnesty ကဇူလိုင်လ၁၀ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတဖြည်းဖြည်းဆိုးဝါးလာနေတဲ့အပေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့အထူးစိုးရိမ်ပူပန်မိကြောင်း Amnesty American ရုံးခွဲရဲ့အာရှရေးရာညွှန်ကြားရေးမှူးတီကူမားကပြောပါတယ
်။ Amnesty International is extremely concerned about the deteriorating human rights situation in Myanmar and the
မြန်မာနိုင်ငံထဲမှာလူခွင့်ရေးအခြေအနေတွေတဖြည်းဖြည်းဆိုးလာနေတဲ့အပေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်အခုနောက်ဆုံးဖြစ်ရပ်ကတော့သတင်းမီဒီယာဌာနတွေကိုနှုတ်ပိတ်တဲ့အနေနဲ့အခုနောက်ဆုံးသတင်းတောက်၅ယောက်ကိုထောင်ဒဏ်၁၀နှစ်စီပြစ်ပေးလိုက်တဲ့ကိစ္စပဲဖြစ်ပါတယ
်ဇန်နဝါရီလကမကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးသတင်းဖော်ပြမှုနဲ့ပတ်သက်ပြီးဂျာနယ်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖေဖော်ဝါရီလကဖန်ဆီးခဲ့တာဖြစ်ပါတယ်။နယူးယောက်ခြေဆိုင်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းဂျာတာပရီနေက Unity ဂျာနယ်သတင်းတောက်တွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်၁၀နှစ်စီပြစ်ဒဏ်စီရင်လိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံကိုအကူအညီပေးနေတဲ့နိုင်ငံတကာအလူရှင်တွေအနေနဲ့မြန်မာအစိုးရအပေါ်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ပြီးတန်တပန်ရေးနီလန်းအရာဖိအားပေးလှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဇူလိုင်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Unity Channel ကသတင်းတောက်တွေကိုအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တဲ့အပေါ်မြန်မာ Journalist ခွင့်ရဲ့အဖွဲ့ကပြင်းထန်စွာကန့်ကွက်ကြောင်းဖော်ပြလိုက်ပြီးအခုလိုစီရင်ချက်ချလိုက်တဲ့အပေါ်စိတ်ပြည့်မိကြောင်းနဲ့စာနယ်ဇင်းသမားတွေအနေနဲ့အကာအကွယ်မဲ့မှုခံစားရကြောင်းတခြားပြည်တွင်းမီဒီယာအဖွဲ့အစည်းတွေကအတာဝန်ရှိသူတွေကလည်းထုတ်ဖော်ပြောဆိုပါရတယ်။ Unity Channel သတင်းတောက်တွေအမှုကိုမြတ်မြတ်တာတာစဉ်းစားပေးဖို့ပြည်တွင်းမီဒီယာအဖွဲ့အစည်းတွေကလွတ်တော်အပါအဝင်သက်ဆိုင်ရာအတာဝန်ရှိသူအသီးသီးကိုအကြိမ်ကြိမ်စာရေးအကြောင်းကြားခဲ့တဲ့ကြားကပဲအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဖြစ်ပါတယ်။လူခွင့်ရေးချိုးပေါက်တဲ့အစိုးရတိုင်းကသူတို့ဘက်ကချိုးဖောက်မှုကိုခုခံကာကွယ်ဖို့အကြောင်းပြချက်အသီးသီးရှိကြတာကြောင့်မြန်မာအစိုးရဟာလည်းတခြားလူခွင့်ရေးချိုးပေါက်တဲ့တိုင်းပြည်တွေလိုအကြောင်းပြချက်ရှိနေမှာဖြစ်တဲ့အကြောင်း Amnesty International အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးဒီကူမာကဆက်ပြောပါတယ
် What's disturbing is that they claim they have opened up the country and moving towards democracy and human rights but what's happening now is
ဒီနေရာမှာစိုးရိမ်စရာကောင်းတာကအစိုးရကသူတို့ဟာတိုင်းပြည်ကိုဖွင့်ပေးလိုက်ပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးတွေကိုလှုပ်ဆောင်နေပါပြီလို့ပြောတယ်ဒါပေမဲ့အခုဖြစ်နေတာကစန့်ကျင်ဘက်လုံးလုံးဖြစ်နေတယ်တရားမျှတမှုမရှိတဲ့တရားစီရင်မှုတွေလှုပ်ဆောင်ပြီးသတင်းတောက်တွေနဲ့တခြားလူတွေကိုလိုက်လံဖမ်းဆီးအပြစ်ပေးနေတယ်။ဒါကြောင့်မေကွန်းထုတ်စရာဖြစ်လာတာကမြန်မာနိုင်ငံအမှန်ကန်တဲ့ဘက်ကိုဥတီလျှောက်လန်းနေသလား။မတော်ပါဘူး။မှန်ကန်တဲ့ဘက်ကိုဥတီသွားမနေပါဘူး။လူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုရင်အခြေအနေကပိုဆိုးလာနေပါတယ်။အဲ့ဒါကိုတိုးတက်ကောင်းမွန်လာအောင်အစိုးရအနေနဲ့ချက်ချင်းလှုပ်ဆောင်သင့်ပါတယ်။အဲ့လိုမှမဟုတ်ရင်ဖမ်းခံထားတဲ့သူတွေကိစ္စ၊ညှဉ်းပန်းနှိပ်စက်တဲ့ကိစ္စစားရတဲ့အတွက်အစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုအပ်ပါလိမ့်မယ
်။ဒီသတင်းတောက်တွေဟာအများပြည်သူသိသင့်သိတိုက်တယ်လို့ယူဆတဲ့သတင်းအချက်လက်တွေကိုရေးသားဖော်ပြခဲ့ခြင်းဖြစ်တဲ့အတွက်သူတို့ငါးဦးစလုံးဟာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေအဖြစ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးအနေနဲ့ယုံကြည်ကြောင်းနဲ့သူတို့ကိုချက်ချင်းလွတ်ပေးဖို့တောင်းဆိုကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီလူတွေဖမ်းဆီးအပြစ်ပေးခံရမှုကိုကြည်ချင်းအဖြစ်အစိုးရအနေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပါမယ်လို့ပြောဆိုနေတာတွေအချင်းနှီးဖြစ်သွားစေကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးအရေးယူမှုတွေရပ်တန့်မဲ့အကြောင်းအစိုးရကပြောဆိုနေတဲ့ကြားကပဲအခုနှစ်စာမေးကစပြီးသတင်းမီဒီယာသမားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဟာလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်လာနေတယ်လို့ Amnesty International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။မဟာတဏိဒုက္ခကြောင်းတော်အငင်းပွားမှုနဲ့သာသနာညှဉ်းနှံစေမှုပုံမှန်တွေတက်ပြီးတော့ဆွဲချက်တင်ခံထားတဲ့တန်ဃာတော်၅ပါးဟာတရားဥပဒေအတိုင်းဆက်လက်ရင်ဆိုင်သွားမှာဖြစ်တယ်လို့ပြည်နယ်ဆရာတော်ဥပညာဝန်သားက VOA ကိုမိန့်ကြားပါရယ်။တန်ဃာတော်ရဲ့ဘက်ကခံဝင် လက်မှတ်ရေးထိုးမယ်ဆိုရင်ဆက်ပြီးတော့အရေးယူမှာမဟုတ်ဘူးလို့သာသနာရေးဝန်ကြီးဌာနဘက်ကကန့်လန့်ပြောဆိုခဲ့တဲ့အပေါ်မှာအခုလိုညှင်းဆိုတုံ့ပြန်လိုက်တာပါဇူလိုင်လ18ရက်နေ့မှာတော့တာမွေမြို့နယ်တရားရုံးမှာအမှုကိုဆက်လက်စစ်ဆေးဖို့ရှိတယ်လို့လည်းသိရပါတယ်ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မဟာတန်တိဒုက္ခကြောင်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ပြည်နယ်ဆရာတော်ဦးပညာဝင်တကိုမေးမြန်းလျှောက်ထားကြည့်တဲ့အခါမှာ
Luego la vio valer, la vio de la situación muy clara, ¿vale? Ahora se miraron de alguna mamá, se miraron de mamá, ¿vale? A decir ya, o tú, se miraron de la situación, ¿no? Se miraron a ese miro, y en mi baúlo, tú la vio de él, en la naita, en la boca, ¿vale? Pero a ti boca, ¿por qué no te boca vio de él? Yo no me para, Bahama, Mishibu, te hay un hombre de mi loco, ¿me? Juru kita yang kanan lepas itu juru mah bahaya mah mesti benar juru mah mesti itu balu biar menyenang guru tu lah biar eh dia ubur itu jangan selesai hujan sangat macam.
ဒီမှာဗျာဒီကြားထဲမှာပဲတည်နေရလေထွက်နေပါရဲ့ဗျာအဲ့လိုမဟာတန်တိဒုက္ခကြောင်းတိုက်ကိုဝင်ပြီးတော့သူတို့စီးတဲ့ချိန်မှာအမေရိကန်ဒေါ်လာတန်းနဲ့ချီပြီးတော့ငွေတွေမိတယ်ဆိုတဲ့တည်နေထွက်နေတယ်ဗျာအ
ဲ့ဒါတော့တဘုလို့ပြောတာပါတရားမှမရှိပါဘူးအဲ့ဒါတော့သူတက်တက်ပြောတဲ့စကားကသူကတော့တို့တူကြည့်တာပေါ့ဒီပြင်ပြောစရာမရှိတော့ဘုန်းကြီးကဗျာကတော့လက်ဒီကန်ဒေါ်လာနဲ့ကြားတာပုံကြတာကလက်နဲ့တည်းတည်းအများကြီးရှိတယ်လို့ကြားတယ်လို့အဲ့ဒါကြောင့်မလို့သူကလူတက်ပြီးတော့ဖမ်းတယ်လို့အဲ့ဘောလေးဒါရီရသဘောလေးလွင်နေရှောက်ပြီးတော့အရင်မြားဖမ်းပြအကြောင်းနဲ့ပြောနေတယ်ပေါ့အဲ့တော့အမေရိကန်ဒေါ်လာတွေပြောတန်းချီပြီးကြားတယ်ဆိုတော့ဘယ်မှာလဲသူဘာကြမ်းပြောလို့လုံးပြုံးလေတက်တည်းတကဲနဲ့ပြောနေပိုကောင်းမှာဘူး
တီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံနဲ့သရီလင်္ကာနိုင်ငံတွေမှာဗုဒ္ဓဘာသာဝင်တွေအနေနဲ့မွတ်စလင်တွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတာကိုရပ်တန့်ကြပါလို့တိဘက်ဖုံတော်ကြီးဒလိုင်လာမာမေတ္တာရက်ခံခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာသာသနာပြုနေတဲ့ပြည်နှံဆရာတော်ရဲ့သဘောထားကိုတဆက်တည်းမေးမြန်းလျှောက်ထားခဲ့ပါတယ်
။အဲ့ဒါဖုံရဲ့သဘောထားသူချက်ပြောမယ်ဆိုလို့ရှိရင်တော့ဒလိုင်လာမာဆရာတော်လည်းသူတိတိချာချာစစ်ဒုနမတောင်လို့ဘုံထင်တယ်။ဘာလို့နမတောင်လို့ထင်တယ်လဲဆိုလို့ရှိရင်ဗမာပြည်မှာဖြစ်နေတဲ့ကိစ္စဟိုစီလံကမှာဖြစ်နေတဲ့ကိစ္စတွေကအမှန်တော့ဘာသာရေးကိစ္စမဟုတ်ဘူး။ဘာသာရေးကြောင့်ဖြစ်တယ်ဆိုလို့ရှိရင်အကယ်၍အာဒုနဲ့သူတို့ရဲ့ကိုယ်ကိုယ်ရဲ့ဘာသာကိုဘုံကဘာလို့တဲ့အဲမွတ်စလင်ကလည်းဘုန်းကြီးတို့ကိုယ်ကိုယ်နဲ့ဘာသာကိုဘာလုပ်တယ်သူတို့မှကြောင်းမှရှိတယ်မဟုတ်ဘူးဥပမာတစ်ခုပြောမယ်ဆိုလို့ရှိရင်တော့ရခိုင်မှာဖြစ်တော်တဲ့ကိစ္စကဟိုမွတ်စလင်တယောက်ကဟိုတော့ဗမာမျိုးသမီးကိုကုနာပြောသူမတော်တရားလုပ်တဲ့သူကကုနာအစိုးရကမြန်မာအရေးမြင့်ပဲနဲ့သူကသူကျေပြန့်တော်ပြီးတော့ဖြစ်တဲ့အလုပ်ကိုဒါမွတ်စလင်နဲ့ဗမာနဲ့ကုနာကဘုရားဗသာနဲ့အတကယ်လုံးပြည်တယ်လို့သွားပြောတော့အဲ့ဒီကနေတယောက်ကနေစွာပြည်တဲ့ဆာကြတော့အများကြီးဖြစ်လာပြီးတော့အခုကဘာလဲဒီကရုံးလို့ပြောတာ
တင်ပါဗျာအဲ့တော့ဒီလိုနိုင်ငံတကာကနေပြီးတော့အဲ့လိုအထင်မှားမြင်မှားဖြစ်လာတဲ့အနေအထားတွေရောက်နေတဲ့ချိန်မှာဒီမြန်မာနိုင်ငံအနေနဲ့ရောဗုဒ္ဓဘာသာဂုံပေါ့နော်ကိုမထိခိုက်ရအောင်ဘယ်လိုမျိုးဆောင်ရွက်တင်ပါလဲဗျာ
အစိုးရကလည်းဘာသာရေးစီခံပြီးတော့သူကမဲကိုအဓိကထားပြီးလုပ်နေတဲ့အတွက်အဲ့ဒါဒီပြဿနာဖြစ်တယ်လို့ပုံနေရတယ်။အကယ်၍ဘာသာရေးဒီကုံပြဿနာမဖြစ်ချင်လို့ရှိရင်အခြေခံဥပဒေအရဘလူလိုက်ပဲကျူးလွန်ကျူးလွန်အဲ့ဒါတွေလောက်သွားမယ်ဆိုလို့ရှိရင်ဒီဘာသာရေးဒီကုံကဖြစ်နိုင်မှုမရှိဘူးလို့ပုံတဘုံပေါက်တယ်လေ။ဒီတန်ခါဖွယ်ရလေဘာသာရေးဖွယ်ရလေအစိုးရကိုအစိုးရဒီသူပရသူတန်းပြီးတို့တောင်းလွတ်လွတ်လပ်လပ်အေးချမ်းချမ်းလုပ်ပါစေလို့ဟုတ်တယ်မိဒါသားမယ်ဘာသာရေးဆရာကြီးလေနေအစိုးရကလည်းကုနာဘာသာရေးဆရာဘာသာရေးဆိုတာတုံယုံကြည်လို့ကိုကိုရဘယ်ဘာသာပဲဖြစ်ဖြစ်ပေါ့ယုံကြည်လို့ကိုကိုရဘာသာပဲသူတို့ကမကောင်းတာလုပ်မှာမဟုတ်ဘူးဆိုတော့တိတ်တန်တော့ကမြင်မှုလို့လေလို့အဲ့ဒီနဲ့ကွာမမြင်ရင်လည်းအစိုးရနဲ့ဘာသာရေးသမားနဲ့လည်းပုံပြောတော့ပါ
ပြည်နယ်ဆရာတော်ဥပညာဝန်သားဟာနယူးယောက်ပြည်နယ် Long Island မှာရှိနေတဲ့ပြည်နယ်เจ้าမှာဝါဆိုဖို့ American ပြည်ထောင်စုကိုကြွရောက်ခဲ့တာဖြစ်ပါရဲ့ရှင်
ပြင်သစ်နိုင်ငံမှာတော့နိုင်ငံကနေထွက်ပြီးတော့အစ္စလာမ်အစွန်းရောက်တွေဖြစ်လာမဲ့သူတွေကိုတားဆီးဖို့နဲ့အဲ့ဒီလူတွေပြင်သစ်နိုင်ငံကိုပြန်လာတဲ့အခါမှာလဲလုံခြုံရေးချိမ့်ချောက်တာတွေမလုပ်နိုင်အောင်တားဆီးဖို့အတွက်ဥပဒေတရက်ကိုပြင်သစ်လက်ဝဲရင်းအစိုးရကအစိုးတင်သွင်းလိုက်ပါတယ်။ VOA သတင်းတော် Lisa Bryant သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင
်။ပြင်သစ်နိုင်ငံရဲ့ဥပဒေကြမ်းထဲမှာတော့လုံခြုံရေးစောင့်ကြည့်မှုတွေကိုတင်းကျပ်ဖို့နဲ့အစ္စလာမ်အစွန်းရောက်အဖွဲ့တွေနဲ့ချိတ်ဆက်မှုရှိတယ်လို့တန်တရားရှိရတဲ့သူတွေကိုဖမ်းဆီးဖို့အပါအဝင်အဲ့လူတွေကိုပြင်သစ်နိုင်ငံကနေထွက်မသွားအောင်ကာကွယ်တားဆီးဖို့လဲပေါင်းပါတယ်ပြင်သစ်ဆိုရကတော့သူတို့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုတင်းကျပ်ဖို့အတွက်လုံလောက်တဲ့အကြောင်းပြချက်တွေရှိတယ်လို့ယုံကြည်ထားပါတယ်ပြင်သစ်ပြည်ထောင်စုဝန်ကြီးဘနတ်ကာဇနော့ဖ်ကတော့ပြည်ပနိုင်ငံတွေမှာတိုက်ခိုက်နေတဲ့ဂျီဟတ်လို့ရှားမှုကိုပူးပေါင်းပါအောင်ကြတဲ့လူငယ်800လောက်အကြမ်းမင်းအဖြစ်ရှိမယ်လို့ခန့်မှန်းလိုက်ပါတယ်အဲ့ဒီကအများစုဟာဆီးရီးယားနိုင်ငံမှာဖြစ်ပြီးတော့100လောက်ကတော့ပြင်သစ်နိုင်ငံကိုပြန်လာနေကြပြီလို့ပြောပါတယ်
Mais tous ces jeunes qui partent, qui ont fréquenté la violence, c'est une violence absolument épouvantable avec des
tirs. Diou le jango so ma pyugin pyin de tadin radio ne interview ma. Pi dai wun ji pyo daw da ga raw, ai lu nge Islam a soe yauk de ha pi ba ma a chan phat lou yauk de ko myaw wa tin ne twei ka ja de. Tru pyan la de chein ma de a phyat lou ngan ni ko lou cha de. A soe yauk a chan phat lou yauk de ko chu lwon bo twet pyin sin ja bi. Pyin de nai ngan ne Europe ko lou nyoe ye ya chein chaw mu de lou la ni ba de so pi lo pyo daw da ba.ပြင်သစ်နိုင်ငံဟာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့စိမ်းတဲ့နိုင်ငံတော့မဟုတ်ပါဘူး။1990ပြည့်လွန်နှစ်တည်းအတွင်းအယ်ဂျီးရီးယားအစ္စလာမစ်တွေကပဲရစ်မြို့မိသားဘူရာယုံကိုဘုံခွဲတိုက်ခိုက်ခဲ့ပါတယ်။ဒီကနေ့အချိန်မှာတော့အကြမ်းဖက်သမားတွေဟာပြင်သစ်နိုင်ငံတွင်းမှာတင်ပေါ်ပေါက်လာနေပြီးအဲ့ဒီထဲမှာ2012ခုနှစ်ကတူးလူးစ်မြို့မှာလူခဏယောက်ကိုပစ်တတ်ခဲ့တဲ့အစ္စလာမစ်ဝါဒီမိုဟာမက်မေရာလည်းပါဝင်ပါတယ်။ပြီးခဲ့တဲ့မေလတုန်းကတော့ဘရက်ဆောမြို့မှာရှိတဲ့ဂျူးပြတိုက်မှာလူ၄ယောက်ကိုတနက်နက်ပစ်တတ်ခဲ့တဲ့အမှုနဲ့ပြင်သစ်အယ်ဂျီးရီးယားနယ်ပါမဒီနာမူချီဟာလည်းတရားစွဲခံထားပါတယ်။တကယ်လို့သာဒီဥပဒေကိုအတည်ပြုခဲ့မယ်ဆိုရင်တော့ပြင်သစ်အာဏာပိုင်တွေအနေနဲ့နိုင်ငံတွင်းကတန်တရားရှိရတဲ့သူတွေကိုထိန်းသိမ်းတာတွေမေးခွန်းထုတ်တာတွေအပြင်ဥရောပတိုက်အတွင်းနယ်နိမိတ်အကန့်အသတ်မရှိလွတ်လပ်စွာသွားလာနေတဲ့သူတွေကိုလည်းခြေအားခံတာတွေပို့ပြီးတော့အလွယ်တကူလှုပ်လာနိုင်မှာဖြစ်ပါတယ်။ဒါ့အပြင်အင်တာနက် website တွေပေါ်ကနေအစ္စလာမ်အစွန်းရောက်လှုပ်ရှားမှုတွေအတွက်လူတွေပေါ်စီးယုံသိမ်းသွင်းနေတာတွေတိုးလာနေတာတွေကိုနှိမ်နှင်းဖို့အတွက်လည်းဒီဥပဒေကိုရည်ရွယ်တာဖြစ်ပါတယ
်။ Moi je souhaite que nous bloquions ces sites dont nous savons qu'ils sont des véhicules
de la situation à l'aide. Il y a des gens qui ont été mis en place pour les gens qui ont été mis en place pour les gens qui ont été mis en place sur Internet. Il y a des gens qui ont été mis en place. ဂျီဟလုံရှားမှုတွေမှာအနောက်နိုင်ငံသားတွေပါဝင်လာနေတဲ့အပေါ်မှာစိုးရိမ်မှုတွေတိုးလာနေတဲ့အချိန်မှာပဲအခုလိုဥပဒေကြမ်းကိုအစိုးတင်သွင်းခဲ့တာပါ။ဆီးရီးယားနိုင်ငံတနိုင်ငံတည်းမှာတဲ့အနောက်နိုင်ငံတွေကနေသွားပြီးတော့တိုက်နေတဲ့သူဥယေဟာ9000လောက်ရှိတယ်လို့အမေရိကန်ပြည်ထောင်စုကခန့်မှန်းပါတယ်။ပြီးခဲ့အင်္ဂါနေ့ကတော့ဥရောပသမဂ္ဂဝန်ကြီးတွေဟာဥရောပကိုပြန်လာနေတဲ့ဂျီဟလုံရှားမှုအဖွဲ့ဝင်တွေရဲ့လုံခြုံရေးချိန်ချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့အတွက်လှုံ့ဆော်ရမယ့်အစီအစဉ်တွေကိုချမှတ်ခဲ့ကြတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအန္တရာယ်တွေကိုရင်ဆိုင်နေရတဲ့နိုင်ငံတွေကတော့ဗြိတိန်ဘယ်လ်ဂျီယံနဲ့ပြင်သစ်နိုင်ငံတွေပါဥရောပတိုက်အနေနဲ့ပို့ပြီးတော့တင်းကျပ်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုကျင့်သုံးသွားဖို့အမေရိကန်ရှေ့နေချုပ်အရစ်ဟိုလ်ဒါကနော်ဝေးနိုင်ငံမှာတောင်းဆိုလိုက်ပါတယ်ပြင်သစ်နိုင်ငံမှာတော့အခုအဆိုပြုတဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့လူတွေရဲ့တုံ့ပြန်မှုတွေကလည်းအမျိုးမျိုးပါအကြမ်းဖက်မှုတိုက်ခိုက်ခံရသူများအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်စတဖန်လကူးမ်ကတော့အခုလှုပ်ဆောင်ချက်ဟာပြင်သစ်နိုင်ငံကထွက်ပေါ်လာတဲ့အစွန်းရောက်အကြမ်းဖက်မှုတွေအပေါ်တစိုက်တစ်ပိုင်းပဲတုံ့ပြန်ထားတာလို့ဆိုပါတယ
် we have to deal with education we have to deal with prevention in schools on the ground
ကျွန်တော်တို့အနေနဲ့ပညာရေးဘက်မှာလှုပ်သွားဖို့လိုပါတယ်ကျောင်းတွေမှာအောက်ခြေတွေမှာဓာတ်မျိုးတွေကိုကာကွယ်နိုင်အောင်ကျွန်တော်တို့လှုပ်သွားဖို့လိုပါတယ်ပြင်သစ်နိုင်ငံမှာနေနေကြတဲ့ချို့လူငယ်တွေဟာကျောင်းတွေမှာလည်းပြဿနာတွေဖြစ်ပြီးစိုးသွမ်းတောင်းကြံပြီးလူငယ်တွေကျူးလွန်တတ်တဲ့ပြစ်မှုတွေကျူးလွန်ကြပါတယ်ဒါပေမဲ့ဒါတစ်ခုတည်းကြောင့်တော့မဟုတ်ပါဘူး
ဒီပေါ်မှာဝေဖန်သူတွေကတော့ဒီဥပဒေကြမ်းဟာလူတွေရဲ့အခြေခံလူ့အခွင့်အရေးကိုချိုးဖောက်တယ်လို့တုံ့ပြန်လိုက်ပြီး